မြန်မာနိုင်ငံရဲ့ဆုံးဝါတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာတဲ့ပြည်သူအလုံးကိုဒေသရင်းနိုင်ငံတွေကအကောက်အွယ်ပေးဖို့အတွက်အရှိတောင်အရှဒေသဆိုင်ရာ UNHCR ကုလသမဂ္ဂရုံးကပန်ကြားလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျရစ်ကကျေးဇူးပြုနေတဲ့ဆာရှင်းလင်းပွဲမှာပြောပါတယ်
The UN Human Rights Office for Southeast Asia today called on states in the regionto protect all people fleeing violence and persecution.
ဒုက္ခသည်တွေနဲ့ဆေးဆက်တမ်းမပါဘဲထွက်ပြေးလာတဲ့ဥယျာဉ်ကျောင်းရှိရာသူတွေကိုအတင်းအဓမ္မပြန်ပြီးမပို့ကြဘူး။ဒေတာရင်းနိုင်ငံတွေအနေနဲ့အတင်းပြန်ပြီးပို့ဖို့လုပ်မယ်ဆိုရင်အချိန်နဲ့ဟာပို့ဆိုးဝါးသွားနိုင်ကြောင်းနဲ့မြန်မာနိုင်ငံတွေကထွက်ပြေးလာသူအလုံးကိုခေါလုံခွင့်ပေးဖို့အကာအကွယ်ပေးဖို့လဲဒေတာရင်းနိုင်ငံအလုံးကို UNHCR ကတောင်းဆိုကြောင်းပြောသွားတာပါ။မြန်မာစစ်တပ်ဖက်ဒရီတက်အာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုကြောင့်ငင်းညက်စွာဆန္ဒပြပြည်သူ900ကျော်တေဆုံးခဲ့ရပြီဖြစ်တယ်လို့အဖမ်းခံရသူအနည်းဆုံး2600ကျော်ရှိတယ်လို့ပြောပါတယ်။ကင်းပြည်နယ်အပဝင်ပြည်နယ်တချို့မှာတန်းတန်းလက်နဲ့ဂိုင်းတွင်းနဲ့မြန်မာစစ်တပ်တို့ကြားမကြသေးခင်ကပဲလေကြောင်းတိုက်ခတ်မှုနဲ့အတူပြင်းထန်တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာအင်းကြီးချင်းနိုင်ငံတွေထဲထွက်ပြေးနေရကြောင်းလည်းပြောပါတယ်။ဒါကြောင့်ဒေသရင်းနိုင်ငံတွေအနေနဲ့ဒီဒုက္ခသည်တွေကိုကျန်းမာရေးဆောင်ရှောက်ပေးဖို့အသက်အန္တရာယ်အကာအကွယ်ပေးဖို့နဲ့အတူနိုင်ငံတွင်းဝင်ရောက်ခွင့်နိုင်ငံရေးခေါ်လုံခွင့်အပါဝင်နေဆက်ဒေသတွေမှာသူတို့အတွက်လိုအပ်တာတွေကိုလှုပ်ဆောင်ပေးကြဖို့လဲကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပန်ကြားလိုက်တာပါ